တိုက်ခံစီးရီးယားလူမျိုးရေးတပ်မတော်ကသူတို့ရဲ့ကုကေဌာနချုပ်ကိုတူရကီနိုင်ငံတွေကနေစီးရီးယားနိုင်ငံတွေကိုရွှေ့ပြောင်းလိုက်ပြီလို့ကြေညာခဲ့ပြီးနောက်တည့်ရက်မှာပဲစီးရီးယားနိုင်ငံတဝန်းလုံးမှာအစိုးရတပ်တွေနဲ့တပုံတပ်တွေကြားတိုက်ပွဲတွေဆက်လက်အပြင်းထန်ဖြစ်ပွားနေတယ်လို့စီးရီးယားအရေးစောင့်ကြည့်လှုပ်ရှားနေသူတွေကပြောကြပါတယ်တနင်္ဂနွေနေ့တစ်လျှောက်လုံးစီးရီးယားနိုင်ငံမြောက်ပိုင်းမှာထိခိုက်သေဆုံးမှုအများအပြားဖြစ်ပွားခဲ့တယ်လို့စီးရီးယားလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကလန်ဒန်မြို့ကနေပြောဆိုပါတယ်နိုင်ငံအလယ်ပိုင်း Homes ခရိုင်တဲကတပုံတွေကိုတိုက်ခိုက်နေတဲ့အစိုးရတပ်ဖွဲ့တွေကိုလေကြောင်းကနေကူညီထောက်ပံ့မှုတွေပေးတာကိုလည်းတွေ့ခဲ့ရတဲ့အကြောင်းလန်ဒန်အခြေစိုက်စီးရီးယားလူအခွင့်အရေးအဖွဲ့ကပြောပါတယ်လွန်ခဲ့တဲ့တည့်ကစီးရီးယားအစိုးရစစ်တပ်ဘက်ကဗေပြောင်းလာသူတွေနဲ့တီထောင်ထားခဲ့တဲ့စီးရီးယားလူမျိုးရေးတပ်မတော်ဟာသူတို့ရဲ့ကိုယ်ကဲဌာနချုပ်ကိုစီးရီးယားနိုင်ငံတဲကလူမျိုးနယ်မြေကိုပြောင်းရွှေ့အခြေစိုက်လိုက်ပြီးဖြစ်တယ်လို့ဗီဒီယိုရိုက်ကူးထားတဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်ခင်ဗျာ